ဇင်ဘာဝေနိုင်ငံမှာအင်ကာနေကစစ်တပ်ထိန်းချုပ်မှုလုပ်လိုက်ပြီးတဲ့နောက်အာဖရိကတောင်ပိုင်းခေါင်ဆောင်တွေဇင်ဘာဝေမြို့တော်ဟာရာရာနဲ့ဘော့ဆဝါနာမြို့နိုင်ငံမြို့တော်တို့မှာတကပိတ်ဆွေးနွေးမှုတွေလုပ်ပြီးတင်းမာမှုလျော့ပါဖို့ကြိုးစားနေကြချိန်မှာပဲကြာသပတေးနေ့မှာတော့တင်းမာမှုအရှိန်မြင့်လာနေပါတယ်။ VOA သတင်းတောက်အနီတာပါဝဲတောင်အာဖရိကနိုင်ငံဂျိုဟန်နက်စ်ဘတ်မြို့ကနေပေးပို့ထားတဲ့သတင်းလွှာကိုဦးကျော်စံသားကပြောပြမှာပါရှင်
။သမ္မတရောဘတ်မူဂါဘေရာထူးကနှုတ်ထွက်ဖို့အရက်ဖက်အဖွဲ့အစည်းတွေဘာသာရေးအုပ်စုတွေကတိုက်တွန်းကြရပြီးရင်နောက်ဇင်ဘာဝေနိုင်ငံရဲ့ပြဿနာဟာဆော့လျင်စွာချောမောပြေလည်သွားမယ်ဆိုတဲ့မျှော်လင့်ချက်တွေကြာသပတေးနေ့တုန်းကပဲပြက်ပြက်သွားခဲ့ပြီလို့ဆိုရမလို့ဖြစ်နေပါတယ်။ဒီတိုက်တွန်းချက်တွေကိုမစ္စတာမူဂါဘေလက်မခံဘူးလို့ယူဆရပါတယ်။အင်္ဂါနေ့ညကလေးကစစ်တပ်ရဲ့အကြေကျုပ်ချထားခြင်းကိုခံခဲ့ရတဲ့သမ္မတမူဂါဘေနဲ့တောင်အာဖရိကစစ်သားရေးသမားတွေဟာကြာသပတေးနေ့မှာသွားရောက်တွေ့ဆုံခဲ့ကြပါသေးတယ်။စစ်တပ်တင်ကားတွေဝင်ရောက်လာခြင်းဟာရီမြို့တော်မှာရှိနေခဲ့တဲ့ဇင်ဘာဝေနိုင်ငံသားလည်းဖြစ်ချန်ဒန်ဟောက်စ်သူရဒနာအဖွဲ့ဝင်လည်းဖြစ်တဲ့ Knox Chidiyo ကတော့စစ်တပ်ကထိန်းချုပ်ထားတယ်လို့ယူဆရလေးလေးမတည်ငြိမ်မှုတွေကပုံများလေးလေးဖြစ်မှာပဲလို့သုံးသပ်ပါတယ
် The key issue is the time scale. The military will want a quick these negotiations to be completed as quickly as possible.
ဒီကကတော့အချိန်ပိုင်းခြားပြဿနာပါပဲ။စစ်တပ်ကစောနေနေများစောပြီးဆွေးနွေးညှိနှိုင်းနေတယ်။သမ္မတဓမ္မမှုယာယီသမ္မတအမြန်ဆုံးတာဝန်ယူစေချင်ပါတယ်။ကြပြအစိုးရတည်းဆောဆောကြီးညာစီခြင်းလေလို့ကျွန်တော်ထင်တယ်။အချိန်မစွဲခြင်းဘူးအချိန်စွဲလေရှုပ်လေလို့မြင်တယ
်။ဇင်ဘာဝေးနိုင်ငံအတိုက်ခံခေါင်းဆောင်တချို့ကတော့စီစဉ်ထားပြီးသားဖြစ်တဲ့အတိုင်းနောက်နှစ်ရွေးကောက်ပွဲမတိုင်ခင်မှာကြပြအစိုးရတည်းဖွဲ့စည်းဖို့အဆိုပြုနေကြပါတယ်။အတိုက်ခံခေါင်းဆောင်ဖြစ်သူ Morgan Tsvangirai ကသမ္မတမူဂါဘေနှုတ်ထွက်ဖို့တိုက်တွန်းပါတယ
်။ Mr. Robert Mugabe must resign.Step down immediately in line with the national sentiment.
Mr. Mugabe နှုတ်ထွက်ရပါလိမ့်မယ်။ပြည်သူတွေရဲ့သဘောထားနဲ့မျှော်လင့်ခြင်းနဲ့အညီချက်ချင်းနှုတ်ထွက်ရမှာဖြစ်ပါတယ်။ဇင်ဘာဘွေနိုင်ငံလွတ်လပ်ရေးမရခင်နဲ့လွတ်လပ်ရေးရပြီးသူလွတ်ဆောင်ခဲ့တဲ့အစင်လာတွေကိုတံမိုးထားတယ်မှာလေ
။အခုစစ်တပ်ကထိမ့်လိုက်တဲ့ကိစ္စမှာအဓိကကျသူလို့ယူဆနိုင်တဲ့ရာထူးကထုတ်ပယ်ခံရတဲ့ဒုတိယသမ္မတကတော့ခက်မှိန်မှိန်နေနေပါတယ်လောလောဆယ်ပါ။ ICG လို့ခေါ်တဲ့နိုင်ငံတကာပဋိပက္ခလေ့လာရေးအဖွဲ့က PSP ကတော့ထုတ်ပယ်ခံဒုသမ္မတ Emerson Mnangagwa ဟာစစ်တပ်နဲ့စိတ်နီးနီးကပ်ကပ်နေတယ်လို့အထင်ခံရရင်သူ့ဘော်လူလူယုံကြည်မှုကျဆင်းသွားနိုင်တယ်လို့သုံးသပ်ပါတယ
် It is absolutely critical for the new incumbents to be able to I suppose distance themselves as quickly as possible from the illegal actions of the armed forces here
နောက်တက်လာတဲ့လူတွေဟာစစ်တပ်ရဲ့ဥရီနဲ့ဆန့်ကျင်တဲ့လုပ်ရက်တွေနဲ့မပတ်သက်စေဖို့တိတ်ကိုအရေးကြီးပါတယ်တကယ်ဟုတ်နေတာကိုဘယ်လိုများဆက်လက်ဖုံးကွယ်ကြအောင်မလဲဆိုတာကျွန်တော်လည်းမသိပါဘူး
ဒါပေမဲ့စစ်သားရေးသမားတွေဖို့ဆွေးနွေးကြရတာသိပ်များလွန်းတယ်လို့ချီတီယိုကဆိုပါတယ်။ဒီပြဿနာဟာအနာယဇာနု PF ပါတီအတွင်းတရှိအကွဲမှုဖြစ်နေရတာပေါ်ထွက်လာတဲ့ကိစ္စဖြစ်ပါတယ်။ဒီအကွဲမှုကိုလည်းပဲသမ္မတမူဂါဘေကိုယ်တိုင်ဦးဆောင်လာခဲ့တာဖြစ်ပါတယ်။သူဟာသူ့ရဲ့ဇနီးတဲ့ Grace Mugabe ကိုဆွဲတင်ခြင်းလို့ဒုတိယသမ္မတကိုရာထူးကဖယ်ရှားခဲ့တာဖြစ်တယ်လို့ဆိုပါတယ်။
It's very delicate. There's also negotiations within the party, between the party and the opposition.
ဒါကတိတ်ခက်ခဲ့ပါတယ်ပါတီတွင်းမှာလည်းဆွေးနွေးကြတယ်ပါတီနဲ့အတိုက်ခံတွေကြားတောင်အာဖရိကနဲ့ဒေသတွင်းနိုင်ငံတွေကြားမှာလည်းလောလောဆယ်ဆွေးနွေးနေကြပါတယ်ခက်ခဲတဲ့ဆွေးနွေးမှုတွေပါချက်ချင်းဆွေးနွေးစရာတွေတိတ်များနေတာဟာကောင်းကျိုးထက်ဆိုးကျိုးပိုဖြစ်စေနိုင်ပါတယ်စစ်တပ်ဘက်ကဒီလိုပဲသဘောထားမယ်ထင်ပါတယ
်ဇင်ဘာဝေးနိုင်ငံစစ်တပ်ကတော့ဒါဟာအာဏာသိမ်းတာမဟုတ်ဘူးလို့အခိုင်အမာပြောနေသေးပါအာဏာအရှင်ဝါကြီးမားတဲ့စစ်ပြန်အစဉ်ကတော့ဒီဖြစ်ရပ်ကို bloodless correction သွေးမဲ့အမှားပြင်ဆင်ချက်လို့ခေါ်ပါပါတယ်သူတို့ပြောသလိုအမှန်တကယ်သွေးထွက်ဆိုင်မှုမရှိပဲအမှားပြင်ဆင်ဖို့ဖြစ်နိုင်ပါမလားဆိုတာဟာအာဏာရှင်ခေါင်းဆောင်ကြီးမူဂါဘေခုခံတိုက်ခိုက်မှုမပြုဘဲဖယ်ရှားပေးမလားဆိုတဲ့အပေါ်မှာမူတည်နေပါတယ်။ဒါကြောင့်ဒါဟာလွယ်ကူတဲ့ကိစ္စတရားလို့ဘယ်သူမှယူဆကြမယ်မဟုတ်ကြောင်းပါရခင်ဗျာ။